အခုတော့ဥရောပခင်မြန်မာပြည်သုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာနှစ်ပေါင်း80ကျော်ရှိလာပါပြီ။မှတ်တမ်းဆိုလို့တပ်မတော်ကထုတ်ဝေတဲ့စစ်သမိုင်းလောက်ပဲရှိတာပါ။ဒါပေမဲ့2019ခုနှစ်အတွင်းပြည်ကတကယ်မှုတွေကိုသုတေသနပြုထားတဲ့စာတမ်းတစ်စောင်ထွက်ပေါ်လာပါတယ်။ဒီစာတမ်းအကြောင်းဥရောပခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
မနက်ကငါမလုံခဲ့တဲ့2019ခုနှစ်ကတိုက်ပွဲမှာကြာဆုံးသူပေါင်း900ကျော်နဲ့1900အကြာမှာရှိနိုင်တယ်လို့ကမ္မပါလေတိုက်ပွဲကြောင့်ပြည်ဆုံးရသူအရသာ150ကျော်ရှိတယ်လို့မြန်မာ Institute of Peace and Security ကထုတ်ဝေတဲ့နေ့ရက်မှတ်တမ်းမှာပေါ်ပြပါတယ်အစိုးရခန်းစားကစာမျက်နှာ114မျက်နှာရှိပြီးတွဲပဲ့စာရွက်စာတမ်းနဲ့ပေါင်းလိုက်ရင်စာမျက်နှာ300ကျော်ရှိတဲ့မှတ်တမ်းဖြစ်နေပါတယ်ဒေါက်တာမင်းတော်ဦးခေါင်းဆောင်တဲ့သူတူကြီးအဖွဲ့ကပြုစုတာပါနိုင်ငံခြားလူရှင်နဲ့တက္ကသိုလ်ရဲ့အကူအညီထောက်ပံ့မှုကြောင့်ဒီနှစ်ရယ်စာရန်ကိုထုတ်ဝေနိုင်တာလို့ဆိုပါတယ်မြို့နယ်တိုင်းဖြစ်ပွားတဲ့လက်နက်ကိုင်ပဋိပက္ခတွေကိုစောင့်ကြည့်ဖြစ်သေးတဲ့စနစ်ကိုအသုံးပြုပြီးသုတေသနလုပ်တာလို့ဆိုပါတယ်တက္ကသိုလ်နဲ့တိုင်းရင်းသားလက်နက်ကိုင်19ဘွဲ့ဆက်ဆံရေးအခြေအနေကိုတင်ပြထားပါတယ်တိုင်းရင်းသားတပ်ဖွဲ့19ဘွဲ့ထဲမှာဆေးဘွဲကတပီလုံးအပြစ်ခတ်ရစာချုပ် NCA ကိုလက်မှတ်ထိုးထားပါတယ်။၅ဘွဲကတော့နှုံးတစ်ဖက်သဘောတူချက်ရယူထားပါတယ်။ကျန်၄ဘွဲမှာဘာသဘောတူညီချက်မှမရှိတဲ့အတွက်သူတို့နဲ့ပြစ်ခတ်တာအများဆုံးဖြစ်ပါတယ်။တပ်တော်လက်အောက်ကပြည်သူ့စစ်နဲ့နေကြားဆောင်တက်တွေ့ဆိုတာလည်းရှိပါသေးတယ
်။ဒါပေမဲ့2019မှာအဓိကဖြစ်ပွားတဲ့ပဋိပက္ခဟာတပ်တော်နဲ့တိုင်းရင်းသားတပ်ဖွဲ့ကြားဖြစ်ပွားတဲ့တိုက်ပွဲကြီးငယ်တွေဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းလာတက်ခွက်ချင်းတိုက်ခိုက်တာမျိုးရှိပေမဲ့မနစ်ကတော့နေပါသွားတယ်လို့ဆိုပါတယ်။တောင်းပလောင်တက်ခွက်နဲ့ RCSS ရှမ်းတက်ခွက်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေယုံနေလာပါတယ်။ NCA ပြည်အစာချုပ်လက်မှတ်မထိုးရသေးတဲ့ KIA ကချင်တက်ခွက်နဲ့တက်မတော်ကြားတိုက်ပွဲမဖြစ်အောင်တချင်းပြည်နယ်မှာဆောင်ရှားနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းမှာတော့တက်မတော်နဲ့ KIA ကြားတိုက်ပွဲတွေရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းရဲ့ထူးခြားချက်ဟာTNL တပ်ဖွဲ့နဲ့တမရော်တို့ကြားတိုက်ပွဲတွေရှိနေတာဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာတော့အေးရခိုင်တပ်ဖွဲ့နဲ့တမရော်အကြားတိုက်ပွဲတွေဖြစ်ပွားပါလေ။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းပြည်ဝမြို့နယ်မှာဖြစ်ပွားတာများပါလေ။အေးရခိုင်တပ်ဖွဲ့ကထိုးစစ်ဆင်တာကိုတမရော်ကတုံ့ပြန်တိုက်ခဲ့ပြီးအေးစခန်းတွေကိုခြေမုံးဖို့ကြိုးပမ်းပါလေ။တမရော်ကလေကြောင်းကပါတိုက်ခိုက်လာပါလေ။ဒီရလှူရှားမှုကြောင့်အရသာအုပ်ချုပ်မှုစနစ်ပါပျက်စီးသွားတယ်လို့ဆိုပါတယ်။အေးရခိုင်တပ်ဖွဲ့တာအောင်ပလောင်တပ်ဖွဲ့နဲ့ခိုးကန်တပ်ဖွဲ့တို့ရဲ့ပူးတွဲတိုက်ခိုက်မှုကြောင့်ဩဂုတ်ကမှတရုတ်ပြည်မှာကုန်သွယ်ရေးလမ်းကြောင်းနှစ်ပတ်လောက်ပိတ်ဆို့သွားပါတယ်။ဒါပေမဲ့ဒီတိုက်ပွဲမှာ KIA ခေချင်းတပ်ဖွဲ့မပါဘူးလို့ဆိုပါတယ်
။လွန်ခဲ့တဲ့2019မှာဖြစ်ပွားတဲ့တိုက်ပွဲ95ရာခိုင်နှုန်းဟာNCA အပြည့်အစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားတပ်ဖွဲ့၄ဘွဲ့နဲ့တပ်မတော်ကြားဖြစ်ပွားတဲ့တိုက်ပွဲတွေကများပါတယ်။ TNL တောင်းပလောင်တပ်ဖွဲ့ AA ရခိုင်တပ်ဖွဲ့နဲ့တပ်မတော်တို့အများဆုံးတိုက်ခိုက်မှုတွေတွေ့ရပါတယ်။ AA တပ်ဖွဲ့နဲ့တပ်မတော်တို့တိုက်ခိုက်ရမှာတပ်သား800နဲ့1500ကျော်ကြာဆုံးပါတယ်။တောင်းပလောင်တပ်ဖွဲ့နဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာတော့တပ်သား80နဲ့120ကျော်ဆုံးရှုံးမှုရှိခဲ့ပါတယ်။ရခိုင်တပ်ဖွဲ့ TNL နဲ့တမရော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာအရသာအတီပြောက်အများဆုံးဖြစ်ပါတယ်။ဒီပြည်လုံးမှာဖြစ်ပွားတဲ့တိုက်ပွဲတွေထဲမှာတမရော်နဲ့ AA ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲက58ရာခိုင်နှုန်း TNL တပ်ဖွဲ့နဲ့တမရော်ကြားဖြစ်ပွားတဲ့တိုက်ပွဲက23ရာခိုင်နှုန်းရှိပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတလားတဲ့တိုက်ပွဲတရာကျော်ဖြစ်ပွားခဲ့ပါတယ
်။2019မှာတမရော်နဲ့တိုင်းနာတပ်ဖွဲ့တွေကြားလက်နက်ကင်ပြိပက္ခအချိန်ပေါင်း1000ကျော်ဖြစ်ပွားပြီးတိုင်းရင်းသားတပ်ဖွဲ့အချင်းချင်း45ကြိမ်ပြစ်ခတ်ကြပါလေ။ပြည်သူ့စစ်တိုင်းရင်းသားတပ်ဖွဲ့အစိုးရတပ်သားနဲ့ရက်လာဂိုင်းတွေပေါင်းရင်းအကြမ်းဖက်မှုက24မှုရှိတယ်လို့ဆိုပါတယ်။ကြုံကြည့်ရင်တော့2019မှာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့တွေအကြားတိုက်ခိုက်မှု20နီးပါးတိုးပွားလာပါလေ။ဒါကလည်းတပ်မတော်နဲ့ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲတွေများပြားလာတာရဲ့တပ်မတော်နဲ့တာအောင်ပလောင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတိုးပွားလာတဲ့အကြောင်းဖြစ်ပါလေ။တိုင်းနာတပ်ဖွဲ့အချင်းချင်းတိုက်ခိုက်မှုက50ရာခိုင်နှုန်းကျဆင်းသွားပါလေ။ NCA အပြည့်အစာချုပ်လက်မှတ်မထိုးသေးတဲ့တိုင်းနာတပ်ဖွဲ့တွေနဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲအကြီးအကျယ်တိုးပွားလာတာသဘောကျပုံရပါလေ။ဒ ဒါပေမဲ့ NCA အပြည့်အစုံလို့လက်မှတ်ထိုးထားတဲ့ PNU ကိတပ်ဖွဲ့နဲ့တပ်မတော်တို့ပြစ်ခတ်နေလေတာကတော့မကောင်းတဲ့လက္ခဏာဖြစ်ပါတယ်ပြစ်ခတ်မှုတွေဟာငြိမ်းချမ်းရေးဆွေးနွေးမှုကိုမင်းမိန်ပြေးနေစီပါတယ်ခင်ဗျာ